2011အမေရိကန်သမ္မတယူကောက်ဖွဲ့မှာရုရှားရဲ့စစ်ပွဲမှုကိုအထူးစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည်ပြည်စုံစုံတင်ပြဖို့ပြုကွက်မှုလူထုံးလုံးကြီးနဲ့ညီဆွဲဖို့ပြုကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်နေချုပ်ရော့ဒ်အာဇန်စတန်ကိုအရင်းယူနိုင်အောင်အောက်လွှတ်တော်မှာရှိတဲ့ Republican မတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါရယ်ရုရှားရဲ့စုံစမ်းစစ်ဆေးမှုကိုတော့ရှင်းနေချုပ်ချဲဆက်ခြင်းပြီးထွက်ပေးခဲ့ပြီးနောက်မှာပဲအာဇန်စတန်ကတာဝန်ယူထားတာပါဒုတိယရှင်နေချုပ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုဖြင့်အမေရိကန်ပြည်အောင်စုံစမ်းစစ်ဆေးရေးဘီရို FBI ကြီးကရောဘတ်မူလာကိုတာဝန်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းတမတ်တော်နဲ့ထွန်းရဲ့စီးရေးဖော်ဝင်နေပါဝင်လူပေါင်း32ယောက်ကိုလည်းတရားစွဲဆိုရေးယူထားပါတယ်တမတ်ထွန်းနဲ့မဟာမိတ်တွေကတော့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရထိုးနှက်ချက်ဖြင့်တကယ်လည်းပြချက်ပြောဆိုထားကြတယ်လို့2016ယူကောက်ပွဲမှာစီးရေးဖွဲ့ရာရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းညှင်းဆန်ထားပါတယ်တရားရေးဌာနလွတ်တော်ကိုတရင်ချက်လက်တွေမပေးဘဲထိန်ချုပ်ထားပြီးကွန်ဂရက်ဆာဆင့်ခေါ်လာကိုညှင်းဆန်တာပါဝင်လွတ်တော်ရဲ့လုပ်ငန်းတွေကိုလည်းဟန်တားလုပ်နေတဲ့အကြောင်းဒုတိယရှင်းလင်းချက်ကိုအရေးယူဖို့ကြိုးပမ်းရမှာပါဝင်တဲ့သူဖြစ်တဲ့ Republican အောက်လွှတ်တော်မှ Mark Meadows က Twitter လူမှုကွန်ရက်ကနေပြောဆိုကြတာပါ Republican အမတ်နောက်တူဖြစ်တဲ့ Jim Jordan ကလည်းဒုတိယရှင်းလင်းချက်ကိုအရေးယူဖို့အချိန်တန်ဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်တိုက်ခန်ဒီမိုကရက်ပါတီကအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်စကစ်ကတော့သမ္မတကိုကောက်ဝဲဖို့မမကန်ကျိုးပမ်းတဲ့လိုရည်အဖြစ် Republican နေပေါ်ဝေဖန်ပြောဆိုခဲ့ပါတယ်